တော်တာရှင်များရှင်အမေရိကန်အချင်းထောင်နေတဲ့ကအစံဖက်သမားလို့တန်တရားရှိသူတွေကိုစစ်ကော်မရှင်ကနေရုံးထုတ်စစ်ဆေးနိုင်ဖို့အတွက်အမေရိကန်ကွန်ဂရက်လွှတ်တော်ကခွင့်ပြုချက်ပေးဖို့သမရဘုတ်ကတောင်းဆိုလိုက်ပါတယ်စတိမာစတိရဲ့အမေရိကန်ပြည်ထောင်စုအစံဖက်တိုက်ခိုက်ခံခဲ့ရတဲ့နှစ်ပတ်လည်နေ့မတိုင်ခင်အမေရိကန်သမ္မတနဲ့ဒီမိုကရက်ပါတီဝင်တွေကအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့မိန့်ခွန်းတွေကိုပြောကြားခဲ့ကြပါတယ်။ VOA သတင်းတော်စကော့စတန်ရဲ့သတင်းပေးပို့ချက်အရအမေရိကန်သမ္မတကအမေရိကန်ပြည်သူတွေဟာသူတို့ကိုရရဆက်ဆက်တိုက်ခိုက်ခဲ့တဲ့ရန်သူတွေကိုမမေ့သေးသလိုအစံဖက်သမားတွေပေါ်အောင်နိုင်ရေးအတွက်တိုင်းပြည်ကဒီဇိုင်းမမတ်အခိုင်အမာဆောင်ရွက်ချက်တွေကိုလည်းအမှတ်တရရှိနေကြပါတယ်လို့ပြောပါတယ်။အကျန်းဖက်သမားတွေအဖြစ်တန်တရားနဲ့ထိမ့်သိမ်းထားသူတွေကိုရုံးတင်စစ်ဆေးနိုင်ရေးစစ်ကော်မရှင်ကိုအတည်ပြုချက်ပေးဖို့အတွက်လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုသူကတောင်းဆိုပါတယ
် As soon as Congress acts to authorize these military commissions we will prosecute these men and send a clear message
စစ်ကော်မရှင်ကိုကွန်ဂရက်ကလုံပိုင်ခွင့်ချပေးလိုက်တာနဲ့ကျွန်တော်တို့ကဒီအကျန်းဖက်သမားတွေကိုအရေးယူပြစ်ပေးနိုင်ပါလိမ့်မယ်အမေရိကန်ပြည်သူတွေကိုတတ်ခဲ့တဲ့သူတွေကိုအချိန်ဘလောက်ပဲကြာသွားပါစေကျွန်တော်တို့ကရှာပြီးတော့ဥပဒေအရရေးယူမယ်ဆိုတာကိုအဲ့ဒီချမ်းဖက်သမားတွေကိုရှင်းရှင်းလင်းလင်းအကြောင်းကြားမှာဖြစ်ပါတယ်
။သမရဘုရှ်အနေနဲ့သူအခုရုံးတင်စစ်ဆေးခြင်းနေတဲ့သူတွေဟာစစောပိုင်းအမေရိကန်ဗဟိုထောက်လန်းရေးအဖွဲ့ကနေလျှို့ဝှက်ထိန်းသိမ်းထားတဲ့အချမ်းဖက်သမားလို့တန်တရားရှိသူ14ယောက်ဖြစ်ပါတယ်။ဒီလိုဖမ်းဆီးထားတာကိုအရင်ကတော့လုံခြုံရေးအရမပေါက်ကြအောင်ထိန်းသိမ်းထားခဲ့ပြီးတော့ဒီတစ်ပတ်ထဲမှာပဲအမေရိကန်သမရကအဲ့ဒီသူတွေကိုကျူဘာနိုင်ငံပင်လယ်အော်ဂွာတာနာမိုထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားတဲ့အကြောင်းဝန်ခံပြောဆိုလိုက်ပါတယ်။
This program has been invaluable to the security of America and its allies and helped us identify and capture men
ဒီလိုထိန်းသိမ်းထားတဲ့အစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့မဟာမိတ်တွေအတွက်အထူးပဲတန်ဖိုးရှိတဲ့အစီအစဉ်မှာသူတို့ဟာဘယ်သူပဲဝါရီဆိုတာကိုဖော်ထုတ်ဖို့အထောက်အကူပြုခဲ့ပြီးအဲ့လိုဖန်ခံရသူတွေဟာစတေမာလာစစ်တပ်ရဲ့ချမ်းဖက်တိုက်ခိုက်မှုမှာအဓိကကြိုးကန်ဆောင်ရွက်ခဲ့သူတွေလို့ကျွန်တော်တို့ထောင်လိုင်းရေးအဖွဲ့ကယုံကြည်ထားပါတယ်
CIA ရဲ့ဗဟိုထောင်လိုင်းရဲ့အဖွဲ့ရဲ့စစ်ဆေးစုံစမ်းချက်တွေကနေဖော်ထုတ်ရမိခဲ့တဲ့အချက်လက်တွေဒါမှရှိခဲ့ရင် Al-Qaeda အစံဖက်အဖွဲ့တွေဟာအမေရိကန်ပြည်ထောင်စုကိုနောက်တစ်ကြိမ်အောင်အောင်မြင်မြင်တိုက်ခိုက်နိုင်လိမ့်ဦးမယ်လို့အမေရိကန်ထောင်လိုင်းရဲ့အဖွဲ့ကယုံကြည်တဲ့အကြောင်းသမရဘုတ်ကပြောပါတယ်။အမေရိကန်သမရဘုတ်ဟာစက်တင်ဘာ17ရက်မတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအစံဖက်သမားတွေနဲ့ပတ်သက်တဲ့မိန့်ခွန်းတွေကိုဇက်တိုက်ပြောကြားခဲ့ပါတယ်။ဒီမိုကရက်ပါတီဝင်တွေကတော့နိုဝင်ဘာလကွန်ဂရက်ရွေးကောက်ပွဲမတိုင်ခင်သမရဘုရှားဒီကိစ္စကိုနိုင်ငံရေးအရတုံးချပြီးတော့ရှေ့လန်းတင်ပြောနေတာလို့ဆိုကြပါဗျ။ဒီနေ့စက်တင်ဘာလ17ရက်နှစ်ပတ်လည်နေ့မှာအမေရိကန်သမရနဲ့သမရကတော်တို့ဟာလွန်ခဲ့တဲ့5နှစ်ကအမေရိကန်နိုင်ငံသားတွေတည်ဆုံပြီးအတိုက်ခိုက်ခံခဲ့ရတဲ့နယူးယောက်မြို့မိုးမြော်တိုက်ညီနောင်ရှိတဲ့နေရာလေရင်ပြတ်တက်ခဲ့တဲ့ပန်ဆာဗေးနီးယားကလေကွင်းတွေနဲ့ပန်တဂွန်စစ်ဌာနချုပ်တွေကိုတွားရောက်ဖို့စီစဉ်ထားပါဗျ။သမရအနေနဲ့အင်ဂျူရောကနေမိန်ကွန်းပြောကြားဖို့ရှိပြီးအမေရိကန်အရာရှိတွေကတော့စက်တင်ဘာလ17ရက်ရဲ့အတိတ်တွေနဲ့အကြမ်းဖက်မှုဆန့်ကျင်တိုက်ဖြတ်ရေးကြိုးပမ်းမှုတွေကိုထင်ဟပ်တဲ့မိန်ကွန်းဖြစ်လိမ့်မယ်လို့ပြောဆိုထားကြောင်းပါ